SWEN စွန်းလို့တို့ကခေါ်တဲ့ရှမ်းမျိုးသမီးလူရှာမှုကွန်ရက်အနေနဲ့16ရက်ကြာလူရှာမှုတစ်ခုကိုစလုပ်လိုက်ပြီးရှမ်းပြည်နယ်အတွင်းစစ်ပွဲတွေမှာအမျိုးသမီးတွေခံစားနေရတာတွေကိုထုတ်ဖော်သွားမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီနေ့ထုတ်ပြန်တဲ့စွန်းအဖွဲ့ကြေညာချက်ထဲမှာပဲ Why No Woman အမျိုးသမီးတွေပါဝင်ခွင့်ဘာကြောင့်မပေးရတာလဲဆိုတဲ့လူရှာမှုကိုဒီနေ့နိုဝင်ဘာ25ရက်ကနေဒီဇင်ဘာ10ရက်နေ့ထိပြည်လို့သားမှာဖြစ်ပြီးလူမှုကွန်ရက်မီဒီယာကိုအသုံးပြုတင်ပြသွားမယ်လို့လည်းဆိုပါတယ်။1992ခုနှစ်ကနေစပြီးကမ္ဘာပေါ်ကအဖွဲ့ပေါင်းစုံနဲ့တူးချင်းကုစားပြုသူတွေအများပြားတက်ရောက်လာကြတဲ့ဒီလိုရှာမှုမှာစစ်ပွဲတွေပါဝင်အခြေအနေအမျိုးမျိုးအောက်မှာမိန်းကလေးငယ်တွေနဲ့မျိုးသမီးတွေခံစားနေရတာတွေကိုထုတ်ဖော်တင်ပြလို့ရှိပါတယ်။အခုပွဲမှာလည်းမြန်မာနိုင်ငံစစ်ပွဲတွင်ကြေးလက်ဒေသကအရက်သူမျိုးသမီးတွေနဲ့ခံစားနေရတာတွေကိုရှော့ချနိုင်မှုအမျိုးသမီးတွေကိုစုံပြတ်ချက်တွေချရမှာဘာကြောင့်ပါဝင်ခွင့်ပေးတင်တာ16ချက်နဲ့အမျိုးသမီးအခွင့်အရေးကာကွယ်ပေးဖို့ဘာတွေလုပ်ပေးသင့်တယ်ဆိုတဲ့အဆိုပြုချက်16ချက်ကိုလူမှုကွန်ရက်မီဒီယာကနေတစင်ပန်ကြားသွားမယ်လို့လည်းဆိုပါတယ်ဒီစွမ်းအဖွဲ့ညွှန်ကြားရေးမှုနန်ဟန်ကအမျိုးသမီးတွေအနေနဲ့ဝိဒုက္ခခံစားနေရတဲ့တားကောင်တွေလို့ဖော်ပြတာမခံချင်ဘူးစစ်တပ်တွေအကြလူသားမဆန်တဲ့မတရားကျူးလွန်မှုတွေနဲ့အကြောက်တရားတွေကိုခံစားနေရပေမဲ့ကြံ့ကြံ့ခံရပ်တည်လာခဲ့တဲ့ဒီကျူးလွန်မှုတွေအတွက်တရားမျှတမှုဖော်ဆောင်ပေးဖို့လိုတယ်လို့ဆိုပါတယ်ခင်ဗျ